ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအပါအဝင်နိုင်ငံရေးပြဿနာတွေကိုဖြေရှင်းသွားဖို့6ပွင့်ဆိုင်တွေ့ဆုံဖို့လိုအပ်တယ်လို့ပြည်ထောင်စုလွှတ်တော်မှအဆိုတင်ပြအပြီးနှစ်ရက်အကြာမှာဒီ6ပွင့်ဆိုင်ဆွေးနွေးပွဲမှာပါဝင်ရမယ့်တိုင်းရင်းသားကိုယ်စားလှယ်တယောက်ကိုဒီကနေ့မနေ့အစောပိုင်းလွှတ်တော်ထဲမှာရှိတဲ့နိုင်ငံရေးပါတီ14ပါတီကခေါင်းဆောင်တွေကလျှို့ဝှက်မဲပေးရွေးချယ်ခဲ့ကြပါရယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုအောင်ရဲမမောင်ကပြောပြမှာပ
ါ6ပွင့်ဆိုင်ထိပ်သီးဆွေးနွေးပွဲမှာပါဝင်ဖို့တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တူကိုရွေးချယ်တဲ့အခါလွှတ်တော်တွေကတိုင်းရင်းသားပါတီ14ပါတီကခေါင်းဆောင်တွေကလျှို့ဝှက်မဲပေးပုံစံနဲ့ရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌဒေါက်တာရင်းမောင်ကိုဒီကနေ့မနေ့စောပိုင်းမှာရွေးချယ်လိုက်တာဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေးတန်းကအတည်ပြုပြောဆိုပါရယ
်6ပွင့်ဆိုင်ဟိုကျွန်တော်လွှတ်တော်မှာအရေးကြီးဆိုတင်တဲ့တော့အဲ့မှာတိုင်းရင်းသားပါတီကိုစားပြုတဲ့စွတ်တော်ကိုယ်စားလှယ်တဦးဆိုပြီးတော့ပါတယ်အဲ့ဒါဦးနာဂယုရှင်မခေါ်ပြီးတော့တိုင်းရင်းသားပါတီကတရားရုံးကိုရွေးပေးပါစွတ်တော်ကိုယ်စားလှယ်တဦးကိုရွေးပေးပါဆိုပြီးတော့ခိုင်းတာလေမင်းညနေကကျွန်တော်ပထမပမာဏတွေ့ဆုံပနာမတွေ့ဆုံပါတယ်တွေ့ဆုံပွဲနောက်တနေ့မနေ့ဒီနေ့မနေ့ပေါ့နော်ဒီနေ့မနေ့မှာကျွန်တော်တိုင်းရင်းသားစွတ်တော်ထဲမှာရောက်နေတဲ့တိုင်းရင်းသားပါတီ14ပါတီရှိပါတယ်အဲ့ဒီပါတီတွေကကျွန်တော်ဒီမှာရှိတဲ့အဲ့ဒီဓမ္မခေါင်းဆောင်တယောက်စီတက်တယ်ပေါ့အဲ့မှာခေါင်းဆောင်တယောက်စီတက်ပြီးတော့ကိုကြိုက်တဲ့လူကိုမဲပေးခိုင်းတယ်ပါအမဒေါက်တာရင်းမောင်ကငားမဲရတယ်အဲဆိုင်ပေါင်းနတ်ကဝါပါရီယာဆိုင်ပေါင်းနတ်ကလီမဲရတယ်ဇန်နေချန်းတို့မွန်တို့အဲ့လိုကတော့တယောက်တမဲစီရတယ်အဲ့လိုမျိုးနဲ့ကျွန်တော်တို့အများဆုံးဖြစ်တဲ့ခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌပြည်ဒေါက်တာအေးမောင်ကိုဟိုတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်ဒီမှာရှောက်ပွင့်ဆိုင်မှာဆွေးနွေးမဲ့အဲကျွန်တော်ကိုယ်စားရွေးလိုက်တာပါအဲ့လိုဖြစ်ပါတယ်ခင်ဗျ
ပွဲစည်းပုံပြင်ဆင်ရေးအပါအဝင်ဖြည့်ရှင်းမှုကြံနေသေးတဲ့နိုင်ငံရေးပြဿနာတွေကိုအောင်အောင်မြင်မြင်ချောချောမွေ့ဖြည့်ရှင်းနိုင်ဖို့အတွက်6ပွင့်ဆိုင်တွဲဆောင်ဆွေးနွေးပွဲတည်းရဲ့ကျင်းပပေးဖို့ပြည်သူ့တော်တော်မှပြည်ခံမျိုးပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမြင့်ထွန်းကအင်္ဂါနေ့ကအရေးတကြီးအစိုးတရက်ကိုတင်သွင်းခဲ့တာပါ6ပွင့်ဆိုင်ဆွေးနွေးပွဲကိုတက်ရောက်ဆွေးနွေးတဲ့အခါဒီအချက်တွေကိုအဓိကထားပြီးဆွေးနွေးသွားမယ်လို့ဒေါက်တာရေးမောင်က VOA ကိုအခုလိုပြောပါတယ
်ပြည်ထောင်စုကိုစစ်မှန်တဲ့ပြည်ထောင်စုဖြစ်အောင်ပွဲစည်းပုံချခံဥပဒေရဲ့ပုံမှန်တချို့မှာဖြစ်သွင်းခြင်းနဲ့ဆန္ဒအတိတနံပါတ်၁ချက်ဖြစ်ဖို့ကျွန်တော်ဟောဖြစ်ပါတယ်ငုံမှန်ပါတယ်နံပါတ်၂ကတော့ကျင်ပြည်ထောင်စုတစ်ခုလုံးနဲ့ဆက်ဆံတဲ့ကဏ္ဍပါဒီဖွဲ့စည်းပုံကြီးကိုပြောင်းလဲပြင်လဲတဲ့ဖွဲ့စည်းပုံကြီးဖြစ်အောင်အများဆန္ဒနဲ့အညီเนาะကျွန်တော်တို့ဒီမိုကရက်တစ်เนาะဒီဆန္ဒဖွဲ့စည်းတည်ဆောက်ပုံမျိုးဖြစ်အောင်ဟိုဆောင်ရွက်တဲ့ကဏ္ဍမျိုးမှာကျွန်တော်တို့ခြေထောက်ဝင်ဆွေးနွေးသွားဖို့ရှိပါတယ်ဒီနံပါတ်၃ကတော့ကျင်ကျွန်တော်တို့ရဲ့ဒီတချီဖွဲ့စည်းပုံနဲ့အညီ2015အလွန်မှာ2015ဆိုတာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတစ်ခုကိုကျင်းပပြီးအလွန်မှာဖြစ်လာမဲ့ပြည်ထောင်စုအစိုးရရရဲ့ပုံတရားနဲ့သူ့ရဲ့ဒီဒီမိုကရက်တစ်လူပောင်ကိုပြည်ပြင်ပြောင်းလဲလို့မှုဒုတိယခြေလှမ်းပုံမူတွက်လက်မြန်ဆန်လာဖို့အတွက်ပံ့ပိုးပေးရမယ့်ကဏ္ဍတွေပ
ါဒီကိစ္စပါတီကအခုတင်သွင်းခဲ့တဲ့6ပွင့်ဆိုင်တွဲဆောင်ဆွေးနွေးရေးအစိုးမတိုင်းရင်းသားကိုစားပြီးလွှတ်တော်ကိုယ်စားလှယ်တဦးပါဝင်တင်တယ်လို့တင်ပြချက်ဟာလွှတ်တော်ပြင်ပနိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကတိုင်းရင်းသားခေါင်းဆောင်တွေကိုပေါင်ခတ်တယ်လို့ဖြစ်နေတယ်လို့လည်းမြမအရေးလေးလာသုံးသက်သူဒေါက်တာရေမျိုးသိန်းကပြောပါတယ
်။ဟိုတိုင်းရင်းသားအုပ်စုကိုအကြမ်းကြီးကြည့်လို့ရှိရင်သူကလွှတ်တော်ထဲမှာရှိတဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေရဲ့ဟိုလွှတ်တော်ပြင်ပမှာရှိတဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေရဲ့နောက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဆက်ဆက်နိုင်ငံရေးအဖွဲ့အစည်းတွေပေါ့။အဲ့တော့တုံးပိုင်းရှိတဲ့အခါကျတော့အခုဒီတိုင်းသားကိုယ်စားလှယ်တဦးတည်းကိုရွေးချယ်လိုက်တာဟာအချို့ဖက်သုံးခုပဲကသူကတစ်ဖက်ကိုပဲကိုစားပြနိုင်တဲ့သဘောမျိုးတော့တက်ရောက်သွားတာကိုတွေ့ရတယ်။အဲ့တော့အခုအနေနဲ့အခုအမြင်ပြောရရင်တော့လက်ရှိတော့လေမပြောင်းလို့လွတ်တော့အနေနဲ့ဆိုတင်သွင်းတယ်၆ပွင့်ဆိုင်တွဲဆောင်ဆွေးနွေးရေးအလွန်မှာနော်ဟိုဒီကိစ္စကိုအလေးနဲ့ထားပြီးပြန်သုံးတတ်ဖို့လိုတယ်လို့မြင်တယ်
6ပွင့်ဆိုင်ဆွေးနွေးပွဲမှာတော့တမရကာဝေးကူစီကျုံနဲ့လွတ်တော်ဥက္ကဋ္ဌ2ယောက်အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်ကိုစားပြုဒေါက်တာအေးမောင်တို့ဆွေးနွေးဖို့ဖြစ်လာပါပြီ။ဒီဆွေးနွေးပွဲကိုဘယ်အချိန်မှာဆွေးနွေးမလဲဆိုတာကတော့တမရနဲ့ကာဝေးကူစီကျုံကဆုံးဖြတ်မှာဖြစ်တယ်လို့လွတ်တော်ကိုယ်စားလှယ်အသံဝင်ကပြောဆိုကြပါတယ်။အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကတော့သူမအနေနဲ့၄ပွင့်ဆိုင်တွဲဆောင်ဆွေးနွေးရေးကိုသာလိုလားတယ်လို့ပြောဆိုထားပေမဲ့တမရအပါအဝင်ကာဝေးဦးစီကျုံကတော့၄ပွင့်ဆိုင်ဆွေးနွေးဟာအလုံးအနေနဲ့ခြုံကြည့်မယ်ဆိုရင်တိုင်းပြည်ကိုကုစားပြုဖို့ဆိုရင်ပေါင်းကျင်းလို့နေလို့လေအခုရက်ပိုင်းတွေအတွင်းမှာပြောဆိုထားပါတယ်ခင်ဗျ